နန္ဒမျိုးရဲ့အဆိုးရွားဆုံးမိလောင်ကျွမ်းမှုကိုမိသားသမားတွေဆက်လက်ငြိမ်းသက်နေချိန်မှာပဲမိဘလုံခြုံရေးချိုးဖောက်မှုတွေစီးခဲ့နိုင်တယ်ဆိုတဲ့မိကုံတွေထွက်ပေါ်လာပြီးဝန်ရွယ်ပူဆွေးမှုကနေဒေါသထွက်စရာတွေဖြစ်လာနေပါတယ်။လန်ဒန်အနောက်ပိုင်းမှာဗုဒ္ဓဟူးနေ့လင်းအားကြီးမတိုင်ခင်ဖြစ်ပွားခဲ့တဲ့24တပ်အဆောက်အဦမိလောင်ကျွမ်းမှုကြောင့်အ ਨੇ စုံလူဆယ်နှုသေဆုံးရတယ်လို့ရဲကဆိုပါတယ်။မိသားသမားတွေတစ်ထပ်ပြီးတစ်ထပ်မိကျွင်းမိကျန်ဆင်းရင်ပြီးအသက်ရှင်ကြံရနိုင်သူတေဆုံးသူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်တေဆုံးသူအရေအတွက်တွူလာနိုင်တယ်လို့လည်းဆိုကြပါတယ်လောင်ကျွမ်းခဲ့တဲ့ Grenfell Tower မှာလူနေအင်္ဂန်120ခန်းရှိပြီးလူမျိုးပေါင်းစုံလူဦးရေ600ထိနေထိုင်ကြပါတယ်အခုပျောက်ဆုံးနေတဲ့အထက်မှာကလေးငယ်အများအပြားပါဝင်ပါတယ်မိနဲ့ပတ်သက်တဲ့လိုင်းနာဆောင်ရွက်ဖို့ညွှန်ကြားချက်တွေကဘာပေါ်မှာအတင်းကျပ်ဆုံးချမှတ်ထားတဲ့နိုင်ငံတကာနိုင်ငံမှာအခုလိုမိလောင်ကျွမ်းမှုဟာဘယ်လိုကြောင့်ဒီလောက်ထိစဉ်းစားနေကူးစက်ခဲ့ရတယ်ဆိုတာမေးခွန်းထုတ်စရာလည်းရှိနေပါတယ်